ရုရှားနိုင်ငံမှာကျင်းပခဲ့တဲ့ပါလီမန်လွှတ်တော်ရွေးကောက်ပွဲကိုဖျက်သိမ်းပြီးတော့ရွေးကောက်ပွဲအစ်စ်လုပ်ဖို့ယခင်ဆိုဗီယက်သမ္မတဟောင်းဂေါ်ဘာချော့ကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲဟာပြည်သူတွေရဲ့ဆန္ဒနဲ့ကန့်ညီမှုမရှိကြောင်းနဲ့အာဏာပိုင်တွေအနေနဲ့မမှန်မကန်ပြုလုပ်ခဲ့မှုတွေရှိခဲ့တဲ့အကြောင်းကိုထုတ်ဖော်ဝန်ခံရလိမ့်မယ်လို့သူကပြောပါတယ်။ပြည်သူလူထုရဲ့သဘောထားကိုဆန့်ကျင်တာဟာအာဏာပိုင်တွေအနေနဲ့ရှက်စရာကောင်းတယ်လို့အခြေအနေတွေကိုလည်းမတိမငြိမ်ဖြစ်စေတယ်လို့အသက်80အရွယ်ရှိပြီဖြစ်တဲ့မစ္စတာဂေါ်ဘာချော့ကပြောပါတယ်။တနေ့ကနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာကြဲကြဲပြန့်ပြန့်မဲမတမာမှုတွေနဲ့မယုံမသားလုပ်မှုတွေရှိခဲ့တယ်လို့အတိုက်ခံခေါင်းဆောင်တွေနဲ့ရွေးကောက်ပွဲကိုလေ့လာစောင့်ကြည့်နေတဲ့နိုင်ငံတကာအဖွဲ့အစည်းတွေကပြောပါတယ်ရွေးကောက်ပွဲမတမာမှုတွေပေါ်သုံးရမြောက်နေဆန္ဒပြသမှုကိုရှောင်ရှားနိုင်စေဖို့အတွက်ရဟတ်ရင်တွေနဲ့ရဲတပ်ဖွဲ့ဝင်9000လောက်ဟာမော်စကိုမြို့ကလမ်းလေပေါ်မှာကင်းလှည့်နေကြပါတယ်လူမှုရေးအဖွဲ့တွေကညဘက်ဆန္ဒပြပွဲတွေပြုလုပ်ဖို့ကတိစကားပြောကြားထားပြီးတော့ဗိုလ်ထူးလေနှောင်းပိုင်းမော်စကိုမြို့မှာဆန္ဒပြသူ90ဖမ်းဆီးခံထားခဲ့ရတယ်လို့စိန့်ပီတာဘတ်မြို့မှာတော့လူ100လောက်ကိုဖမ်းဆီးထားတယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ညပိုင်းအတွင်းလူပေါင်း950ကိုမော်စကိုမြို့မှာဖမ်းဆီးခဲ့တယ်လို့လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်။ရုရှားနိုင်ငံပိုင်းရုပ်မြင်သံကြားဌာနတွေကတော့ဆန္ဒပြပွဲအကြောင်းကိုရဲတပ်ဖွဲ့ဝင်တွေတိုးမြှင့်ချထားတဲ့အကြောင်းတွေဘာတစ်ခုမှထုတ်ပြန်ပြောကြားခြင်းမရှိပါဘူး။ဆန္ဒပြပွဲစီယုံလှုံ့ဆော်နေတဲ့အတိုက်ခံတွေကတော့နောက်လာမယ့်10ရက်အတွင်းကြီးမားတဲ့ဆန္ဒပြပွဲကြီး၄ခုကိုပြုလုပ်ဖို့စီစဉ်ထားပါတယ်။စနေနေ့မှာပထမအဦးဆုံးခရီမလင်အနီးမှာပြုလုပ်မယ်လို့ဆိုပါတယ်ခင်ဗျာ။